ရှင်နဲ့ခင်ဗျာကျွန်တော်တို့အခုဒီပတ် RFA တနင်္ဂနွေဇက်ကပိုင်းအစီအစဉ်မှာတော့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတိုင်းရင်းသားလူမျိုးများကောင်းစီကအထွေထွေအတွင်မူ slide လျံမုံတို့ပဲအတွင်မူဖြစ်တဲ့ဆရာ David Thor နောက်တစ်ခါဥရောပမြန်မာယုံကတာဝန်ခံဥဟန်ညောင်ရွှေတို့ဖြစ်ပါတယ်ဒီဆရာတို့ကအခုလောလောဆယ်မှာပြည်တော်စုမြန်မာနိုင်ငံအနာဂတ်အလားအလာတွေနဲ့ပတ်သက်လို့ရောတိုင်းရင်းသားတွေရဲ့အနေအထားတွေနဲ့ပတ်သက်လို့ပါဒီအမေရိကန်နိုင်ငံကိုလာပြီးတော့ဒီအမေရိကန်အထက်လွှတ်တော်အောက်လွှတ်တော်နောက်တခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့အခြေအနေနိုင်ငံရေးအနေအထားစသဖြင့်ပေါ့လေအားလုံးကိုလာရောက်ပြီးတော့ရှင်းလင်းဆွေးနွေးပြောဆိုတဲ့ကာလပေါ့အခုဆိုလို့ရှိရင်ဆရာစလိုင်းလျံမုံဆရာဒေးဗစ်တော်ဆရာဦးဟန်ညောင်ရွှေတို့ RFA Studio ထဲမှာရှိနေပါတယ်အဲ့တော့အခုပြီးခဲ့တဲ့အင်္ဂါနေ့ဇူလိုင်လ5ရက်နေ့တုန်းကမြူသားကြီးလည်းကံကျင်းမာရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးတိန့်စင်ရနေပြီးတော့ဒီလာမဲ့ဇူလိုင်လမှာမြူသားကြီးလည်းကံကိုပြန်စားတော့မယ်ဒီကြီးလည်းကံကနောက်ဆုံးကြီးလည်းကံဖြစ်မယ်လို့သူကပြောတယ်ဒီနေရာမှာသူပြောသွားတဲ့အထက်မှာနှစ်ချက်ကျွန်တော်တို့သတိထားမိတယ်တစ်ချက်ကဘာလဲဆိုတော့ဒီကြီးလည်းကံကနောက်ဆုံးကြီးလည်းကံဆိုတဲ့အချက်နောက်တစ်ချက်ကဘာလဲဆိုတော့ဒီကြီးလည်းကံမှာတဲ့အရင်တော့ကဒီမဆွေးနွေးရသေးတဲ့အခန်းတွေပေါ့လေဒီအခန်းတွေကိုဆက်ပြီးဆွေးနွေးပါမယ်အရင်တော့သဘောတူလက်ခံပြီးတော့ချမှတ်အတီးပြုထားတဲ့အချက်တွေကိုလည်းဖွဲ့စည်းပုံအခြေခံဥပဒေမှာအမှားအယွင်းအတိမ်အဆောင်မရှိရအောင်ပြဿနာတွေရှိမယ်ဖြစ်ဆွတာတွေရှိတယ်ပယ်ဖြတ်တာတွေရှိမယ်ဆိုပြီးတော့ပြောသွားတယ်ပြောသွားတော့ပထမတစ်ခုကတော့အချိန်ပြဿနာပေါ့လေအဲ့ဒါကအမျိုးသားညီလာခံ1993နှစ်ကကျင်းပတယ်အခု2008ခုနှစ်ရှိပြီဆိုတော့14နှစ်ကြာပြီအများကဘယ်လိုမြင်ကြလဲဆိုတော့ဒါအချိန်ဆွဲတာလို့ပြောကြတယ်တချို့ဆိုလို့ရှိရင်အထက်ကနိုင်ငံရေးသမားကြီးတွေတချို့ဆိုလို့ရှိရင်ဗာပြောလဲဆိုတော့ဒီညီလာခံကဘယ်တော့မှပြီးမဲ့ညီလာခံမဟုတ်ဘူးပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေကလည်းဘယ်တော့မှပြီးမဲ့ဖွဲ့စည်းပုံအခြေခံဥပဒေမဟုတ်ဘူးဆိုပြီးတော့ပြောကြတယ်ပြောကြတဲ့အချိန်မှာပဲသူကအခုတခါဒီတစ်ချိန်ကတော့နောက်ဆုံးမှာပဲဆိုပြီးသူကပြောတယ်ဆိုအဆုံးသတ်တော်မယ်လို့ပြောတယ်ပြောတယ်ဆိုတော့အရင်တော့ယူဆထားတာနဲ့လွဲပြီးတော့အခုနောက်ဆုံးအချိန်လို့ပြောလာတာမှာဘလို့အကြောင်းရင်းတွေကြောင့်သူတို့ပြောလာတာလဲဘာတချို့ကလည်းဘလို့ဖြစ်လဲဆိုတော့တရုတ်ကဖိအားကြောင့်တရုတ်ကများများလှုပ်စေခြင်းနဲ့ဆိုပြီးတော့ဖိအားပေးလာတာရှိတယ်လို့ပြောတယ်ဒါခိုင်လုံတာတော့မဟုတ်ဘူးအဲ့လိုဖိအားပေးမှုတွေကြောင့်လားဒါမှမဟုတ်လို့ရှိရင်ဒီနိုင်ငံရေးအခြေအနေတွေကြောင့်လားဒါမှမဟုတ်လို့ရှိရင်လည်းငါတို့တော့အသာစီးရနေပြီငါတို့များများသွားလို့လည်းရတယ်ဆိုတော့သဘောထားဝင်သွားလို့လားဆရာစလိုင်းလံမုံစပြီးဆွေးနွေးပါလားခင်ဗ
ျဟုတ်ကဲ့အခုလို့ကျွန်တော်တို့တိုင်းရင်းသားလူမျိုးများခေါင်းစီကို Radio Free Asia နေပြီးတော့စတူဒီယိုမှာဖိတ်ခေါ်ပြီးတော့မှကျွန်တော်တို့အမြင်ကျွန်တော်တို့သဘောထားတွေကိုရှင်းလင်းတင်ပြခွင့်ရတဲ့အတွက်ဆေးကျူးတင်တဲ့အကြောင်းကျွန်တော်ပနာမပြုကြလိုပါတယ်။နာအဖဆီဆူရနေခေါ်ယူကျင်းပတဲ့မျိုးသားရင်လာခံဟာသူတို့ခေါ်ယူပုံခေါ်ယူနေကျင်းပပုံကျင်းပနေသူတို့ရဲ့ procedure ပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့တော့လကောင်းပြီးတော့အဲ့ဒီမျိုးသားရင်လာခံကိုခေါ်ယူပြီးတော့မှရင်လာခံကိုတဲ့ရောက်တဲ့ကုစလေတွေရွေးချယ်ပုံနဲ့ပတ်သက်လို့တော့လကောင်း2004မေလ14ရက်နေ့မှာပြည်တွင်းမှာရှိတဲ့ ceasefire ဖွဲ့ပေါ့နော်အပိခါရစီလုံနေတဲ့ဖွဲ့တွေရဲ့တင်ပြချက်ကိုကျွန်တော်တို့ကအပိဝါထုတ်ခံတဲ့အကြောင်းကျွန်တော်တို့တိုင်းရင်းသားလူမျိုးများခေါင်းစည်အနေနဲ့ထုတ်ပြန်ခဲ့ပါတယ်အဲ့ဒီတိုင်းသားလုတ်ခဲ့တယ်ဆိုလို့ရှိရင်အမျိုးသားရင်လာခံက1990ရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံရေးပါတီတွေလည်းပါမယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားသူမျိုးတွေရဲ့တန်တူရေးတွေတိုက်ပွဲဝင်နေတဲ့လက်နက်ကန်တော်လှန်ရေးဖွဲ့စည်းအားလုံးလေးပါမယ်ပြည်သူလူထုတွေကလည်းမိမိကိုယ်စလေကိုလွတ်လပ်ချွရွေးချယ်ပြီးတော့မှညီလာခံကိုလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ပြဿနာကိုဖြေရှင်းတဲ့နေရာမှာအကောင်းဆုံးညီလာရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တယ်ပြီးတော့ပြည်ခါရစီရေးဖွဲ့ရနေပြီးတော့တင်ပြချက်ကိုနာအဖာစီယူဆူရနေပြီးတော့မလက်ခံဘူးယနေ့ထိမလက်ခံဘူးစောစောကမြေတဲ့အတိုင်းတရုတ်ဖိအားလာပြီးတော့နိုင်ငံရေးချီနေကြောင်းလာအမမဟုတ်ငါတို့အသာစီးရလို့ငါတို့ကြိုက်တာလှုပ်လို့ရပြီဆိုတဲ့ဟာဒီမိခွန်းတွေကတော့အများကြီးရှိနေပါတယ်အဖက်ဖက်ကနေပြီးတော့ဖိအားတွေတော့ရှိတယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်ထားပါတယ်ပြည်သူလူထုရဲ့မကြည်နပ်မှုတွေကလည်းပြင်းထန်လာပါတယ်လူမှုရေးစီးပွားရေးအကျက်တေးတွေကလည်းအများကြီးရှိလာပါတယ်ပြီးတော့နိုင်ငံတကာဖိအားပြီးခဲ့တဲ့တကယ်တဲ့2009ဇန်နဝါရီလ12ရက်နေ့မှာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံရေးကိုကမ္ဘာ့ကုလသမဂ္ဂကလုံခြုံရေးကောင်စီမှာဆွေးနွေးခဲ့တယ်အဲ့ဒါမှရုရှားနဲ့တရုတ်ကဗီဒူနဲ့ပေးချတယ်။သို့တော့ဒီဗီဒူနဲ့ပေးချပေမဲ့အဲ့ဒီနိုင်ငံနှစ်နိုင်ငံစလုံးကဘာဝန်ခံတယ်လဲဆိုတော့ပြည်ထောင်စုမြန်မာနိုင်ငံမှာနိုင်ငံကြီးစီးပွားရေးလူမှုရေးအကျက်တေးအများကြီးရှိတယ်။အဲ့ဒီပြဿနာဖြေရှင်းဖို့လိုအပ်တယ်ဆိုတာသူတို့ဝန်ခံတယ်။ဆိုတော့အဲ့ဒီအဖက်ဖက်ရဲ့ပ ဖြစ်အားတွေကြောင့်တို့အဲ့လိုပြောတာဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ
်။ဥဟန်ကြောင့်ရွှေသဘောပြောပါအောင်ခင်ဗျာ
။ဒီတော့ကလည်းဒီထက်အချိန်ဆွဲနေမယ်ဆိုရင်တော့ရုပ်တိမရှိတော့ဘူးဆိုတာရှင်းပါတယ်။ဆိုတော့နိုင်ငံတကာကလည်းတို့ကိုမြန်မြန်လှုပ်စေချင်တယ်ပြီးအောင်လှုပ်စေချင်တယ်။ဒီဟာလည်းကောင်းပါတယ်။ဘာကြောင့်လဲဆိုရင်ဒီလိုမျိုးပဲအချိန်ဆွဲနေရင်တော့ဘယ်မှဘဒုကမှအကျိုးမဖြစ်ဘူး။နာဖာအတွက်လည်းအကျိုးမဖြစ်ဘူးလူတို့အတွက်လည်းအကျိုးမဖြစ်ဘူးကျွန်တော်တို့လိုလားတဲ့ချက်တွေကလည်းဖြစ်လာမှာမဟုတ်ဘူးဒါပေမဲ့နောက်ထပ်တစ်ချက်ကတော့ဒီဟာပြီးတော့ပြီးနောက်ချက်ချင်းလူတို့စံတာပဲဖြစ်မယ်ဆိုတာတော့မဟုတ်သေးပါဘူး။ဘာကြောင့်လဲဆိုရင်အမျိုးသားညီလာခံကအချက်လက်လေးစုစည်းတာပဲဖြစ်သေးတယ်ဆိုတော့အခြေခံဥပဒေကိုဆွဲရအောင်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဟိုဆရာဒေးဗစ်ထောအနေနဲ့ရောဘယ်လိုယူဆလဲခင်ဗျာ
စောစောကဥဟန်ပြောတော့တဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ကအဲ့ဒီအချက်ကိုထောက်ခံနေတယ်ဘာဖြစ်လို့ဆိုတော့ဒီဆွဲလာတဲ့နှစ်ပေါင်းကလည်း14နှစ်ကြာခဲ့ပြီ။ဆိုတော့ဒီလိုအနေထားမျိုးမှာတို့အနေနဲ့တခုခုတော့ပြရမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ပြเสียရဆိုရင်ဒီအမျိုးသားညီလာခံတခုပဲရှိတယ်။ဆိုတော့ဒီနေရာမှာဒီအမျိုးသားညီလာခံကနိုင်ငံတကာရဲ့ဖိအားပြည်တွင်းရဲ့တောင်းဆိုမှုတွေကိုတနည်းတစ်ပုံနဲ့ရော့နေအောင်သူလုပ်ပြမယ်အနေထားရောက်နေပါတယ်။လုပ်မယ်ဆိုရင်ဒီညီလာခံကပြီးဖို့ကြာပါပြီ။တခြားသုံးသပ်သူတွေပြောသလိုပဲအချိန်ဆွဲတာပါဆိုတာကလည်းအခုကမကောင်းတော့ဘူးပေါ့လေအချိန်ဆက်ဆွဲဖို့လည်းမသင့်တော့ဘူးဆိုတဲ့အတွက်ကြောင့်အပိသတ်မယ်ဒါပေမဲ့ဒီအပိသတ်မှုကညီလာခံသာလျင်ဖြစ်မယ်ဒါပေမဲ့ဒီညီလာခံကထွက်လာတဲ့ရလတ်ကိုဥပဒေသမားလက်ထက်ကနေပြီးတော့တခါပြန်ပြီးတော့ဒီဥပဒေအချောကင်ပေးပြီးမှသာလျင်ဒီလူမှုဆန္ဒခံပွဲကိုကောက်ယူရမှာဖြစ်ပါတယ်ဆိုတော့လူမှုဆန္ဒခံယူပွဲကိုမကောက်ခင်ကာလမှာဒီဟာကရောဘယ်လောက်ကြာဦးမလဲဒါကလည်းစဉ်းစားစရာဖြစ်တယ်။ဒီဟာကနောက်တစ်ဆင့်ကိုအချိန်ဆွဲဖို့အတွက်အကြောင်းလေးများဒါမှမဟုတ်လမ်းကလေးများခင်းထားသလားဆိုတာကျတော့တန်ကြရတော့နည်းနည်းရှိတယ်ပေါ့
။ဟုတ်ကဲ့ဟုတ်ကဲ့။နောက်တစ်ချက်ကတော့အရင်ချမှတ်ထားတဲ့မူတွေကိုအခုနောက်ဆုံးညီလာခံမှာပြင်ဆင်ဖြည့်ဆွက်ပဲဖြတ်သွားမယ်ဆိုပြီးသူကပြောတယ်။အရင်ညီလာခံတော့လည်းအဓိကအားဖြင့်တော့ဒီညီလာခံမှာဟိုသဘောကွဲတဲ့အချက်တွေနောက်တစ်ခါအတိုက်ခံဖြစ်နိုင်တဲ့ကိစ္စတွေကိုတခြားညီလာခံကိုယ်စားလှယ်အဖွဲ့တွေနဲ့မတူဘဲနဲ့ပေါ့လေပုံပွင့်လင်းလင်းပြောရဲဆိုရဲတာကခုနအပြစ်ကရဲဆဲထားတဲ့ညီညာရေးအဖွဲ့တွေပေါ့လေသူတို့ပဲရှိတယ်ကျန်တာမရှိဘူးသူတို့ဒီပင်လင်းဘာပြက်လာလဲဆိုတော့ဟိုအခြေအနေလေးကိုကြည့်ပြီးပြောရတာသူတို့ကလည်းချိန်ဆပြီးတော့ဆိုတော့အဲ့လိုနေတာရှိတယ်အဲ့တော့အရင်တော့ကသူတို့ကလည်းတချို့သဘောကွဲနိုင်တဲ့အချက်တွေကိုတင်တယ်တင်တော့လည်းလက်မခံအခုကျတော့တခါဒီနောက်ဆုံးညီလာခံမှာအရင်တော့ဟာတွေကိုလည်းပြန်စင်ဖြစ်ဆက်ပြဖြစ်သွားမယ်ဆိုတော့မျောလင်းချက်ကလေးရှိတယ်လို့လို့လမ်းဖြစ်နေပြန်ရောအဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရှိရာအင်တာဗျူးတစ်ခုမှာပေါ့ဒီလိုပြင်ဆင်ဖြည့်ဆွက်ပြဖြတ်သွားမယ်ဆိုတဲ့ဟာကိုဒီဝါရဲနိုင်ငံရေးသမားကြီးအဖွဲ့တခင်ချန်ထွန်းပြောထားတဲ့စကားရှိတယ်ဆိုတော့အဲ့လေကျွန်တော်တို့ခုဖွင့်ပြပါရစေနော
်ဒေါ်ဝင်းမြတ်ရတို့ဟိုနမန်လီဆိုလို့ချင်းအမျိုးသမီးအနယ်လီကောင်းဆောင်နေသူ့ဆိုင်ငန်းတွေကိုတင်တာကရပိုင်နေနောက်ဆုံးကျွန်တော်ကမလလေးနေရတယ်ကျွန်တော်နာကကဒီအဖြုတ်ပါသူလူခိုင်းလို့ဟိုကြောက်ကောင်းသင်းကနေနာကကျွန်တော်ပြုတ်ကားရတယ်လူနာကအတိဖွဲကော်ကော်အကြီးကြီးကော်ကော်ဒီလိုဒီလိုဟာမျိုးတောင်မှလုပ်နေတဲ့ပုံကိုယ်တည်းကဒါဆိုနေပြီးလုပ်မယ်ဆိုတာတော့ဟိုတိတ်ပြီးတော့ဟိုစဉ်းစားဖို့ခက်တဲ့ကိစ္စလို့ပဲကျွန်တော်လူမြင်ပါတယ
်ဒါခင်ချန်ထွန်းပြောတာပေါ့လေအရင်တော့ကသဘောကွဲထားတာကိုတင်ခဲ့တယ်တင်ခဲ့တာတွေကိုလည်းပြင်ဆင်ဖြည့်ဆွက်ပေးခဲ့မယ်ဆိုတဲ့သဘောတူကပြောထားတော့ဟိုလမ်းဖွင့်ပေးတယ်လို့ဖြစ်နေတဲ့ကိစ္စကိုခင်ချန်ထွန်းကတော့တိတ်ပြီးတော့ဖြစ်နိုင်မယ်လို့မထင်ဘူးပေါ့လေအဲ့တော့ဆရာစလိုက်နေမှာဘလို့သဘောရလဲခင်ဗျ
ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေတော်လိုင်းရဲ့လောက်တာတန်တူကြီးတွေတိုက်ပွဲဝင်တာဒီမိုကရေစီတွေလောက်တာအာကူပန်ပြတ်တိုင်းခွင့်ပွဲတွေတိုက်ပွဲဝင်နေတာနှစ်ပေါင်း50ကျော်ရှိနေပြီဆိုတော့ဒီလူခွင့်ရတဲ့ချိန်မှာသူတို့အနေနဲ့ပေးတာမပေးတာတပိုင်းတာကျွန်တော်တို့လူချင်းတာကိုဒီမျိုးသားညီလာခံဆိုတဲ့စင်မြင့်ကိုတုံချပြီးတော့မှပြည်သူလူထုကိုတင်ပြတင်တယ်ပြီးတော့တမိုင်းမှာတွင်ကြံရစ်အောင်ကျွန်တော်တို့တကယ်ဘာလူချင်းလဲဆိုတာသူတို့ဒီချိန်မှာတင်ပြတင်တယ်အဲ့ဒီတွေ့ကြောင့် ceasefire ဖွဲ့တွေကိုကျွန်တော်အားပေးချင်တာဒါနောက်ဆုံးတပွဲဖြစ်တယ်ဒီတပွဲမှာတော့တကယ်ရေးရင်ရင်ရင်လှုပ်တင်လှုပ်ထိုက်တာတကယ်သူတို့ခံစားတဲ့အတိုင်းတင်ပြဆွေးနွေးတင်တယ်နားအဖလက်ခံရင်ကောင်းတယ်လက်မခံရင်တော့မှပြည်သူလူထုနားလေအောင်ပြီးတော့တမိုင်းမှာတွင်ကြံရေးအောင်ကျွန်တော်တို့ဘာတွေ့လက်နဲ့ကန်တော်တိုင်းရေးလှုပ်တယ်လဲကျွန်တော်တို့ဘာတွေ့ဒီရီတော်ပုံကြီးဆောင်ရွက်နေတယ်လဲဆိုတာတမိုင်းမှာတွင်ကြံရေးတဲ့အလုပ်မျိုးဒီချိန်မှာလှုပ်တင်တယ
်ဟုတ်ကဲ့ဆရာဒေးဗစ်ထောခင်ဗျ
ဒီလို့ပြန်ပြီးတော့ပြင်ဆင်မယ်ဖြစ်ဆွတ်မယ်ဆိုတော့အဓိကကဘယ်ဟာကိုပြင်ဆင်မယ်ဘယ်ဟာကိုဖြစ်ဆွတ်မယ်ဆိုတာလည်းကျွန်တော်တို့ကမသိသေးဘူးဆိုတော့ကျွန်တော်တို့စောစောကစလိုက်ညံမုံပြောခဲ့သလိုပဲ73ဘွဲ့ကရောဖြစ်ဖြစ်6ဘွဲ့ရောဖြစ်ဖြစ်တင်ထားတဲ့ကိစ္စတွေကိုပြန်လည်များဆွေးနွေးမလားဆွေးနွေးမယ်ဆိုရင်လည်းဒါကအခွင့်အရေးတစ်ခုလို့ကျွန်တော်တို့ကမြင်တယ်အဲဒီအချိန်မှမသုံးရင်ကျွန်တော်တို့ဘယ်အချိန်မှသုံးကြအကြောင်းမရှိတော့ဘူးလေ
အဲ့တော့ဥဟန်ညောင်ရှူရ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလိုပဲမြင်ပါတယ်ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့လိုလားတဲ့ဟာကိုတော့ရဲရဲတင်ရမယ်ဒါပေမဲ့ချက်ချင်းကြီးနာဖကအကုန်လုံးလက်ခံမယ်ဆိုတာတော့မဖြစ်နိုင်ဘူးဆိုတော့နှစ်ဖက်စလုံးကတော့ဒီနားလည်မှုတော့ရှိရမယ်ဘာကြောင့်လဲဆိုရင်နာဖကလည်းမလက်ခံနိုင်တဲ့အချက်လေးရှိတယ်ကျွန်တော်တို့ကလည်းလိုလားတဲ့အချက်လေးရှိတယ်ဒီနှစ်ဖက်နားလည်မှုဒီဆောက်ရင်တော့လမ်းတစ်ဝက်လောက်ရောက်နိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဗမာပြည်ကိစ္စကိုပြန်ကြည့်မှဆိုလို့ရှင်ဘူကျော်ဆန်းတို့ဒီလွတ်လပ်ရေးသွားဆွေးနွေးတယ်ဆွေးနွေးတဲ့အချိန်ကျတော့တိုင်းရင်းသားကိစ္စတွေပါတယ်ပါတော့ဒီဘက်ကစော်ဘွားတွေဘက်ကနေပြီးတော့ဟာဒါတိုင်းရင်းသားတွေကိုကူစားမပြုဘူးဆိုတော့သူတို့ဆွေးနွေးပွဲကရက်တယ်လို့ဖြစ်သွားတယ်အဲ့ဒီအချိန်မှာပဲတခါလူလူဆန္ဒပြပွဲတွေပါတယ်နဲ့တိုင်းရင်းသားတွေကလှုပ်ကြတော့တခါပြန်ပွင့်သွားတယ်ပြန်ပွင့်သွားရင်ကနေပင်လုံကြီးလာကံပေါ်လာတယ်ပေါ့လေတဘောကမြန်မာနိုင်ငံလွတ်လပ်ရေးကိုပြန်ပြီးတော့နောက်ကျောင်းကောက်မှဆိုလို့ရှင်ဆိုတော့တိုင်းရင်းသားကိစ္စကတော်တော်အဓိကကြားတယ်လို့ဖြစ်နေတယ်အဲ့တော့67နှစ်လောက်တုန်းကနိုင်ငံရေးအကြတဲ့စိုက်တယ်စိုက်တဲ့ကိစ္စလည်းတိုင်းသားကိစ္စတိုင်းသားတွေကဟိုအရင်မူလပေးထားတဲ့ဂတိကဝတ်တွေအတိုင်းပြည်တော်စုအစိုးရကောင်းထဲဖို့မဆောင်ရွက်တဲ့တွေ့ဖြစ်တယ်ဖြစ်တော့ဆွေးနွေးနေတဲ့အချိန်မှာပဲတခါစစ်တပ်ကအာဏာသိမ်းတယ်စစ်တပ်ကအာဏာသိမ်းတော့စီးပွားရေးဒီအစိုးရစီးပွားရေးညံဖျင်းလို့သိမ်းတာဟာဒီအစိုးရစွန့်ဆောင်ရေးညံဖျင်းလို့သိမ်းတာဟာဒီအစိုးရအကြတိလိုက်စားလို့သိမ်းတာစသဖြင့်မလာဘူးဒီရင်းစကြီးကဒီအစိုးရကြောင့်ဖြစ်နေတာပါဆိုပြီးသူတို့မှရှင်းနိုင်မယ်ဆိုပြီးတော့တိတ်နာလည်းမဟုတ်ဘူးတိုင်းရင်းသားကိစ္စပဲအကြောင်းပြုပြီးတိတ်နာသူတို့တိုင်းရင်းသားကိစ္စကတော်တော်အရေးကြီးနေတယ်အရေးကြီးနေတော့ဒီတိုင်းရင်းသားအဖွဲ့တွေတင်ထားတဲ့အချက်တရားဆိုလို့ရှိရင်တဲ့ကျွန်တော်ဖတ်မိတယ်လို့ပေါ့လေပင်လုံညီလာခံတုန်းကလိုချင်တယ်လို့တောင်းမရှိဘူးနောက်တခါ67လောက်တုန်းကတောင်းထားတယ်လို့တောင်းမရှိဘူးဆိုတော့တော်တော်ရှော့ထားတာပေါ့ရှော့ပြီးမှတင်တာတော့မှသူတို့ကမပေးဘူးပေါ့လေလက်မခံဘူးဆိုအဲ့လိုအနေထားဖြစ်တော့ဒီညီလာခံကိုသူတို့အပြင်ကတော့ထုံးစံတိုင်းပေါ့လေဆက်မတက်စေချင်ဘူးပေါ့လေအခုဒီကြားကြီးကတို့တင်တယ်လက်မခံအောင်ဆက်တက်တယ်အဲ့တော့တို့ကိုမေးလို့ရှိရင်လည်းတို့ကတော့အကြောင်းအကြောင်းချိန်ပြီးတော့လည်းတတိထားပြောတယ်ပုံမှန်လည်းမရှိဘူးအဲ့တော့ဆရာတို့အနေနဲ့ကြတော့တို့ကတော့ဆွေးနွေးနိုင်လို့ရသလောက်ကိုတော့ဒီနေရာလေးပဲရှိတဲ့အတွက်ဒါဘယ်သုံးပြီးဆွေးနွေးမယ်ဆိုတဲ့သဘောကိုတော့ပြောကြတယ်တို့စိတ်ထဲမှာတို့မှတခြားယူရချက်တွေရောရှိသေးလားတို့ကတော့မပြောဘူးဆရာတို့အနေနဲ့တော့ဘယ်လိုယူဆလဲဆရာလည်းမဟုတ်
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုဝင်းနိုင်ဦးပြောတဲ့အချက်နဲ့ပတ်သက်ပြီးတော့တမိုင်းကြောင်းပေါ့နော
်ဟုတ်ကဲ့
အဲ့ဒါအသိကြီးကြီးတယ်အခု ceasefire ဖွဲ့တွေကနေပြီးတော့စစ်သုံးဖွဲ့တို့ဘာတော့တင်နေတဲ့ဟာတွေကကျွန်တော်တို့လူလာနေတဲ့ဟာတွေတကယ် ideal အဆင့်ထိကိုတို့တင်နိုင်တယ်လားဆိုပြီးတော့ကျွန်တော်တို့ပြောလိုက်လို့ရှင်တော့မတင်နိုင်သေးဘူးဒါပေမဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေ1948ဖွဲ့စည်းပုံအခြေခံဥပဒေတွေထဲမှာမပါနိုင်သေးတဲ့ကျွန်တော်တိုင်းရင်းသားတွေရဲ့လူလတ်ချက်ကိုတို့တင်နိုင်တာကိုကျွန်တော်တို့သွားတွေ့ရပါတယ်ဆိုတော့တနည်းအားဖြင့်ကြည့်လိုက်လို့ရှိရင်တော့တို့အဆင့်ကတော့တချို့နေထားမှာတကယ်ခိုင်မာတဲ့အဆင့်တွေတို့တင်နိုင်တာကိုကျွန်တော်တို့သုံးသပ်ရပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်ထပ်ပြီးတော့တိုင်းရင်းသားခေါင်းဆောင်တွေ ceasefire တွေကိုကျွန်တော်အားပေးချင်တာသူတို့တင်နေတာကျွန်တော်တို့အားလုံးလူလာတဲ့ဟာတော့ပါတယ်ဒါပေမဲ့လူလာတဲ့အဆင့်တကယ်ရခိုင်နှုန်းပြတော့မဟုတ်သေးဘူးအဲ့ဒီတွေ့ကြောင့်အခုနာအဖဆီဆိုရနေပြီးတော့မင်းတို့တင်နိုင်တယ်ခွင့်ပေးတယ်ပင်စင်ခွင့်ရှိတယ်ဆိုတဲ့အခွင့်အရေးကိုယူပြီးတော့ထပ်ပြီးတော့မှကျွန်တော်ကတော့တင်စေချင်ပါတယ်ဒါကျွန်တော်ရဲ
့
ပုဂ္ဂလိကမြင်ဖြစ်ပါတယ
်ဟုတ်ကဲ့ဦးကညောင်ရှိပြောပါဦးခင်ဗျ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကလည်းအဲ့ဒီနီလန်းပါပဲဘာကြောင့်လဲဆိုရင်တိုင်းရမပိုင်အခုနပြောတဲ့အတိုင်းပဲကျွန်တော်တို့အဓိကပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးဆိုတော့အခုကလည်းနာအဖကအမျိုးသားညီလာခံထဲမှာတိုင်းရပါတယ်ပါနေတဲ့အဖွဲ့တွေကတတ်နိုင်သမျှစ조사တင်တယ်ပြည်သူလူထုအတွက်အဲ့ဒါကြောင့်ညီလာခံထဲမှာရောက်နေတဲ့အဖွဲ့တွေဆက်လုပ်ပါဒီလူထုလိုလားတဲ့ချက်ကိုပြည့်ပြည့်စုံစုံတင်ပြပါလုပ်ပါ
ဟုတ်ကဲ့ဟိုဒီကနေပြီးတော့တိုင်းရင်းသားအဖွဲ့တွေကိုတိကျခွဲထုတ်ပြီးဆွေးနွေးမယ်ဆွေးနွေးပြီးတော့ခင်ဗျားတို့ဒီကိစ္စတွေကိုဒီလောက်မတင်နဲ့စသဖြင့်ပြောလာတာမျိုးအဲ့လိုမျိုးဖိအားတွေရင်ဆိုင်လာရရင်ရောသူတို့အနေနဲ့ဘယ်လိုသဘောထားမျိုးရှိသင့်လဲ
သူတို့ကတော့ဒီလိုပဲဆက်လုပ်ရမှာပဲเนาะဘယ်လိုဖြစ်ဖြစ်ပေါ့သူတို့ကတော့တာဝန်ရှိတယ်လူတို့ပေါ်မှာဆိုတော့လူတို့တာဝန်ကျေအောင်သူတို့လုပ်ရမှာပဲ
ဟုတ်ကဲ့
ကျွန်တော်တို့လည်းတခြားအပြင်မှာရောက်နေတဲ့အဖွဲ့အစည်းပြစ်ခတ်ပြဆဲမလို့ရတဲ့အဖွဲ့တွေကလည်းသူနီလာနဲ့သူဗီဒူအတွက်သူလောက်သွားမှာပဲဒါပေမဲ့အဓိကကတော့လူတို့ကိုအခြေခံပြီးသွားရမယ်ဆိုတာကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဆရာဒီပစ်တော
်ကျွန်တော်အမြင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားတွေရဲ့အရေးပါမှုကိုတော့ဘာပဲပြောပြစ်ပစ်ထားလို့မရဘူးပေါ့တခုကလည်းဒီနိုင်ငံကိုထူထောင်တဲ့အပိုင်းမှာပြည်တော်စုဖြစ်ဖို့အတွက်တိုင်းသားတွေကဘယ်လောက်သဘောကစူးစီးခဲ့လဲနော်
တတိတခြားနေတာနေပြီးတော့တစုတစည်းတည်းနဲ့လွတ်လပ်ရအောင်ယူခဲ့တဲ့အဆင့်ကလည်းအရှင်မြတ်တက်တည်ပြခဲ့တဲ့အနေအထားတစ်ခုပဲပေါ့အခုအနေအထားကတိုင်းရင်းသားတွေတင်ပြတဲ့အဆင့်ကဆိုဘက်ကပြောခဲ့သလိုဒီပင်လုံရဲ့သဘောတူညီချက်တို့60တခုနှစ်ကပြည်တော်စုလှုပ်ရှားမှုပေါ့ဖက်ဒရယ်လှုပ်ရှားမှုနဲ့ပတ်သက်အဲ့ဒီအဆင့်ထိမရောက်ပေမဲ့အခုတင်ပြတဲ့လူတွေကဖြစ်နိုင်ခြေရှိတဲ့ဟာကိုတင်ခဲ့တာပဲဖြစ်တယ်အဲ့ဒီဖြစ်နိုင်ခြေကိုတော့အမှန်တော့ရှင်းပြောရင်ဒီညီလာခံကောက်ယူသင့်တယ်လို့ကျွန်တော်ထင်တယ်အဲ့လိုဒီဟာကို
လောလောဆယ်ကတော့သူကဘယ်လိုဖြစ်လဲဆိုတော့ဒီလောက်ရှော့ထားတဲ့ဖြစ်နိုင်ခြေကူတော့မှလက်မခံတဲ့သဘောကဖြစ်နေတယ်
အဲ့ဒီအတွက်ကြောင့်အခုတင်ထားတဲ့လူတွေကိုလည်းကျွန်တော်တို့ကဒီဖြစ်နိုင်ခြေရှိတဲ့ဟာလေးကိုတော့ကျွန်တော်မလျှော့စီကျင်တော့ဘူးလေတိုင်းသားတွေကတိုင်းသားအခွင့်အရေးတောင်းဝန်ကဒီထက်မှဒီမိုကရေစီအခွင့်အရေးလည်းပါပါတယ်အဲဆိုတော့ကျွန်တော်ပြောချင်တာကတင်ပြတဲ့စာတမ်းအရဆိုခဲ့လို့ရှိရင်တော့ဒီအပြစ်ခတ်ရက်တွေရဲ့တိုင်းသားအဖွဲ့တွေတင်ပြချက်တွေပဲရှိတွေ့ကြောင်ကျွန်တော်တို့ဒီအပေါ်မှာပြောရခြင်းဖြစ်တယ်အကယ်၍တခြားအဖွဲ့အစည်းတွေကလည်းညီလာခံမှာဆက်လက်ပြီးတော့အားလုံးသောလူတွေကမိမိရဲ့ဟိုဇာလူလားချက်ကိုတင်ပြသင့်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်အဲ့တော့ကျွန်တော်တို့ဒီအပြစ်ခတ်ရက်စည်းတွေမလောက်ကြခင်ပေါ့နော်အပြစ်ခတ်ရက်စည်းတွေလောက်ထားတဲ့အဖွဲ့တွေအရင်လက်နက်ကင်စင်ကာလတုန်းကပေါ့နော်အဲ့တုန်းကဆိုလို့ရှိရင်တော့အခုအပြင်မှာရှိနေသေးတဲ့တိုင်းသားခေါင်းဆောင်တွေနဲ့သဘောထားတော့တထက်တယ်ပဲအဲ့တော့အပြစ်ကရဆက်ရေးလုတ်သွားပြီးတဲ့အချိန်ကျတော့သူတို့ကရှော့ပြီးလဲရတာရှိတယ်။ဟောညီလာခံမှာကျတော့လေဒီညီလာခံမှာတော့ကုသဘောဆန္ဒတွေကိုထုတ်ဖော်ပြောဆိုနိုင်တဲ့ဒါစင်မြန်တစ်ခုပဲဒါအောင်အသုံးချသွားမယ်ဆိုပြီးတော့သူတို့အဲ့တုန်းကပြောကြတယ်။ပြောကြလိုက်ပြီးတော့ခုနလို2004ခုနှစ်ကတင်တယ်။တင်တာလည်းတော်တော်ရေးဝန်းတင်တဲ့ကိစ္စအများကလည်းအတိမတ်ပြုကြတယ်။ဆိုအဲ့လိုတင်ထားပြီမဲ့လည်းဒါကထည့်သွင်းစဉ်းစားမခံဘူး။အဲမကောင်းရညီလာခံဆက်တက်တယ်။ဆက်တက်ပြီးအခုကျတော့တခါညီလာခံအဆုံးသတ်မယ်။အဆုံးသတ်တော့မယ်ဆိုတဲ့အချိန်ကျတော့ပြင်ဆင်ဖြည့်ဆွတ်မယ်လို့ဒါသူကပြောထားတယ်အသေးစိတ်လည်းမသိရဘူးဘာအာမခံချက်တွေရှိတယ်ဆိုတာလည်းမသိရဘူးဒါပေမဲ့တစ်ခုရှိတာကဒီညီလာခံနောက်ဆုံးညီလာခံဆိုတော့အဲ့လိုဖြစ်သွားတဲ့အချိန်မှာ NDAK တချင်ဒီမိုကရေစီစစ်တပ်မတော်ပေါ့လေဥစခုံတင်ရင်ကဟိုတလောကပြောတယ်သူပြောတာက
ဘောစီပေါ့အုပ်ချုပ်ပုံစံအုပ်ပြီးတခုမဟုတ်တခုတော့အာဆက်လာစင်ပါတယ်ကျွန်တော်ကတော့ဒီရင်ဗမာပြည်ရဲ့နိုင်ငံရေးဆိုတာကဗမာလူမျိုးတွေဆိုတာကဒီတိုင်းဟိုတနေရာမှာရက်နေမှာမဟုတ်ပါဘူး။သူအနေသူအရှင်နဲ့အလိုက်အဆိုင်နဲ့သူပြောင်းလဲသွားကြမှာလို့ကျွန်တော်တို့ယုံကြည်တာ
။ဆိုတော့ဥစကုံတင်ရင်ရဲ့စကားကိုကြည့်မယ်ဆိုလို့ရှင်ပထမတော့ကစူးစမ်းလိုက်မှဖြစ်ဘူး။နောက်ဆုံးကျလို့ရှင်လည်းသူကဒီတိုင်းမှာလက်ခံလိုက်မယ်သဘော။လက်ခံလိုက်ပြီးဒီဖွဲ့စည်းပုံအခြေခံဥပဒေပေါ်လာ။ပေါ်လာပြီးရင်နောက်တစ်ချိန်ကျရင်တော့ဗမာလူမျိုးတွေကဒီတိုင်းတော့မနေပါဘူးပေါ့လေ။အပြောင်းလဲတစ်ခုခုတော့လုပ်မှာပါဆိုတဲ့သဘောမျိုးကိုသူကပြောတယ်။ပြောတော့ဗမာတွေပြေးมาရမယ်အနေထားမျိုးဗမာတွေပြောင်းလဲมาဖြစ်လာမယ်သဘောထားမျိုးမပြောင်းလဲဘူးဆိုရင်ရောဆီယလန်မုံ
ကျွန်တော်တို့မိန်ကတော့ဒီပြည်ထောင်စုဖွဲ့စည်းတဲ့ချိန်မှာရောပြီးတော့ခုပြည်ထောင်စုကိုပြန်လဲတည်ဆောက်ပြမယ်ချိန်မှာရောဗမာတွေလှုပ်ပေးมาဆိုတဲ့အမြင်တော့ကျွန်တော်တို့မှာမရှိပါဘူးကျွန်တော်တို့ဒီပြည်ထောင်စုကိုကျွန်တော်တို့တိုင်းရင်းသားအလုံးလေးပိုင်ပါတယ်ကျွန်တော်တို့အတိုင်းရင်းသားအလုံးလေးဆိုင်တယ်အပိခါကြစီရဲ့ဖွဲ့တွေကနေပြီးတော့ကျွန်တော်တို့တွေနဲ့လက်တွဲပြီးတော့တော်လှန်ရေးလှုပ်ခြင်းကကိုင်ဆွေးခဲ့တဲ့ policy ကို ceasefire လုပ်ပြီးတဲ့နောက်ပိုင်းမှာသူတို့အလျှော့ပေးတယ်ဆိုတော့ကျွန်တော်တို့အဲ့လိုထိမယုံဘူးတချို့ခေါင်းဆောင်တွေကဒီလိုထိမလျှော့သေးဘူးလို့ကျွန်တော်ညွှန်လင့်မိပါတယ်သူတို့ရဲ့လူလာချက်ကကျွန်တော်တို့အားလုံးရဲ့လူလာချက်ကစီမံသောပြည်ထောင်စုစနစ်တည်ဆောက်ရေးပဲဖြစ်ပါတယ်အဲ့ဒီတွေ့သူတို့လျှော့မပေးသေးဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့အားလုံးလူလာချက်ကဒီမိုကရေစီကြီးဖြစ်ပါတယ်အဲ့ဒီတွေ့သူတို့လျှော့မပေးသေးဘူးကျွန်တော်တို့အားလုံးလူလာချက်ကတန်တူကြီးဖြစ်တယ်အဲ့ဒီတွေ့သူတို့လျှော့မပေးသေးဘူးအဲဆိုတော့သူတို့အနေထားအခြေအနေအမျိုးမျိုးကြောင့်သူတို့တင်ပုံတင်နေသူတို့စကားပြောပုံပြောနေတွေပြောလေးပေမဲ့ကျွန်တော်တို့ရဲ့အတ္တမပိုင်းတိုင်းမှာတော့မပြောသေးဘူးလို့ကျွန်တော်အဲ့လိုအကြံပြန်သုံးသပ်မိပါတယ
်ဟုတ်ကဲ့ဟိုအခုကဒီမှာပြဿနာပါဖြစ်လဲဆိုတော့ညီလာခံမတက်တဲ့လူလည်းရှိတယ်တက်တဲ့လူလည်းရှိတယ်ဗမာပြည်မှာနိုင်ငံရေးဦးဆောင်နေတဲ့အမျိုးသားဒီမိုကရေစီဘွဲ့ချုပ်ကမတက်ဘူ
း
ဒီလိုပဲနိုင်ငံရေးပါတီတွေဖွဲ့စည်းလှုပ်ရှားပြီးတော့ရွေးကောက်တင်မြှောက်ခံရတဲ့တိုင်းရင်းသားအဖွဲ့တော်တော်များများလည်းမတက်ဘူးညီလာခံမတက်ဘူးဆိုပေမဲ့ညီလာခံတက်တဲ့တိုင်းရင်းသားတွေအပေါ်မှာမျှော်လင့်ချက်တွေတော့ရှိတယ်သူတို့ထိထိရောက်ကလေးပြောပြီးဆိုလို့ရှိရင်အပြန်နေဝန်သားအားရရှိကြတယ်ဒါအားလုံးကိုစားပြုတာပဲဒါသူတို့ဘက်ကနေပြီးတော့ခက်ပြော့ပြော့လှုပ်လာပြီးဆိုလို့ရှိရင်အပြန်လူတဲ့စစ်ကပြက်လာဆိုအဲ့တဘောတွေရှိတယ
်
ရှိတော့ဆီယလန်မိုးအနေနဲ့အခုအတိုင်းဖွဲ့စည်းလှုပ်ရှားနေတဲ့ညီလာခံကနိုင်ငံတကာလည်းလက်မခံနိုင်တဲ့ညီလာခံပုံစံမျိုးဖြစ်နေတယ်။တိုင်းရင်းသားတွေလည်းလက်မခံနိုင်ဘူး၊ဒီမိုကရေစီအင်အားစုတွေလည်းလက်မခံနိုင်ဘူး။ဆရာပြောတာကဟိုလက်ခံနိုင်တာမခံနိုင်တဲ့ခဏပြေးပဲထား။ရထားတဲ့ဒီဘောင်အတွင်းမှာတကယ်ကိုပြက်ပြက်သားသားနဲ့ကိုလူတော်ကိုတောင်းသွားပြီးတော့ကိုသဘောထားကိုပုံမလင်းလင်းထုတ်ဖော်သွားဖို့ကအဓိကအရေးကြီးတယ်။ဆိုအဲ့ဒီဘောဆရာပြောတာ
ဟုတ်တယ်လား?မှန်တယ်နော်။ကျွန်တော်ပြောချင်တာအဲ့ဒါပါပဲ
။အဓိပ္ပာယ်တကူပြောင်းသွားမှာဆိုလို့
ဟုတ်ကဲ့ကျွန်တော်ပြောချင်တာက ကျွန်တော်တို့ဘဟုပြုတ်ပြီးတော့မဆွေးနွေးနေတာဒီငီလာခံပေါ်မှာတည်ရောက်နေတဲ့လူတွေဘာလို့တင့်တယ်ဆိုတဲ့အနေအထားကိုကျွန်တော်တို့ဆွေးနွေးနေတာဖြစ်တယ်ဆိုတော့အခုလက်ရှိတင့်နေတဲ့ ceasefire တွေနဲ့ပြီးတော့တိုင်းရင်းသားခေါင်းဆောင်တချို့ပေါ့နော်အာကျွန်တော်တို့အရွေးခံရတဲ့အမတ်တချို့လည်းတက်ပါတယ်ကျွန်တော်တိုင်းရင်းသားဖက်တာအဲ့ဒါတက်ပြီးသားခေါင်းဆောင်တွေကိုကျွန်တော်တို့ဘဟုပြုတ်ပြီးတော့မှဦးတည်ပြီးတော့မှကျွန်တော်ပြောတာဖြစ်ပါတယ်သူတို့အနေနဲ့ကရှိတဲ့ရရှိထားတဲ့အခွင့်အရေးကိုပိုင်ပိုင်နိုင်နိုင်ဂိုင်ပြီးတော့မှရတင်ရထိုက်တဲ့ကျွန်တော်တို့တကယ်လူလားတဲ့ဟာကိုတို့အနေနဲ့ရေးရေးချင်းဒီတစ်ချီမှာတော့တင်ပြတင်တယ်ဆိုတော့ကျွန်တော်ပြောချင်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒီကချင်ဒီမိုကရေစီတက်မတော်ကပြောတဲ့စကားဆိုတာလည်းကျွန်တော်တို့ပြည်ပြည်စုံစုံတော့သိရတာမဟုတ်ဘူ
း
မဟုတ်တော့သူသဘောထားအတိုင်းဆိုလို့ရှိရင်ပထမတော့ကလည်းစောင့်ကြည့်တယ်ဒုတိယလည်းစောင့်ကြည့်တယ်နောက်တော့ညီလာခံပြီးသွားတဲ့အထိကိုပြောတာမရလဲဖွဲ့စည်းပုံအခြေခံမှုတွေထွက်လာဖို့ပဲအရေးကြီးတယ်ပေါ့လေနောက်ပိုင်းကျတော့လည်းဗမာတွေလည်းဒီတိုင်းမနေပါဘူးပေါ့လေဆိုတဲ့သဘောထားမျိုးကသူတယောက်တည်းမဟုတ်ဘဲနဲ့တပြင်းတိုင်းသားအဖွဲ့တွေပါထုတ်မပြောအောင်ဒီသဘောထားမျိုးရှိခဲ့မယ်ဆိုလို့ရှိရင်ရောဆရာတို့အနေနဲ့ဘယ်လိုသဘောထားမလဲဥဟန်ပြောပါအောင်ဥဟန
်ကျွန်တော်တယောက်တည်းအနေနဲ့မြင်တာကတော့နိုင်ငံရေးဆိုတာမပြီးနိုင်ဘူးနိုင်ငံရေးကတော့နှအဖကအခုလိုမျိုးကြီးလက်ခံပြီးရမယ်အခြေခံဥပဒေထွက်လာမယ်လူတို့စန္ဒပွဲမှာလည်းသူကနိုင်သွားတယ်ဆိုတော့မှဒီထွက်လာတဲ့အခြေခံဥပဒေကတကယ်တရားမမျှတဘူးတကယ်လူတို့အတွက်အကျိုးမဖြစ်ဘူးဆိုရင်နှာဖအောင်မြင်ပြီးဘယ်လိုကြင်ညာကြင်ညာမပြီးသေးဘူးနိုင်ငံကြီးကသူမအောင်မြင်နိုင်ဘူးသူလှုပ်ချင်တဲ့ဟာလှုပ်ပါစေဒါမှမဟုတ်သူမအောင်မြင်နိုင်ဘူးဒီထွက်လာတဲ့အခြေခံဥဒေကတကယ်ပဲ
မအောင်မြင်နိုင်ဘူးဆိုတာကဘယ်လို
မအောင်မြင်နိုင်ဘူးဆိုတာကအခြေခံဥပဒေတော့ရမယ
်ဟုတ်ကဲ့
ဘိုင်းပြည်တော့မတည်ငြိမ်ဘူးဘယ်လိုမှဒီပြဿနာမရှင်းနိုင်ဘူးဆိုတ
ာဟုတ်ပြီဟုတ်ပြီဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြန်အဲ့တော့ဆရာဒေးဗစ်တော်ကိုတခုပြောချင်တာရှိလို့တခါတော့ကလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်တော့မှာပေါ့လေကျွန်တော်ထိုင်းကိုရောက်တော့ဟိုဆရာ KN မြို့သားအစည်းအရုံး KNU ရဲ့နိုင်ငံခြားရေးတာဝန်ခံလည်းဖြစ်နေတာ哦အဲဒါကြောင့်မပြောတာပါအဲ့မှာဒီ KNU ကပဲတော်တော်အရေးကြီးတဲ့ပုဂ္ဂိုလ်တယောက်ပေါ့သူရှိတဲ့စကားဝိုင်းမှာကျွန်တော်တို့ရှိတဲ့တခြားလူတွေရှိတယ်ပေါ့အဲ့ချိန်မှာတယောက်ကပဲပြောလဲဆိုတော့ဒီအပြစ်ခံရစဲထားတဲ့အဖွဲ့တွေတဲ့သူတို့တက်ဆွဲထားတဲ့နေရာတွေရှိတယ်ဟိုးရင်တော့ဆိုလို့ရှိရင်မြမအစိုးရတက်တရတချို့နေရာတွေမှာသူတို့တက်မဆွဲနိုင်ဘူးဆွဲလို့ကမရဘူးအခုဆိုလို့ရှိရင်ဘယ်နေရာမှာဆွဲထားပြီဘယ်နေရာမှာဆွဲထားပြီအရင်ဆွဲထားလို့မရတဲ့နေရာတွေမှာဝိုင်းထားပြီအထူးသဖြင့်ကချင်အဲ့လိုဝိုင်းထားပြီအဲ့တော့လှုပ်တိုင်းနဲ့သွားမှာပဲဆိုတဲ့သဘောထားမျိုးကိုပြောတော့ခုနဟို KNU ကဟိုအရေးကြီးတဲ့ပုဂ္ဂိုလ်ကလည်းထောက်ခံတယ်ဟုတ်တယ်အဲ့လိုအနေထားရှိနေပြီအဲ့တော့အဲ့လိုညှက်ပူးညှက်ပွေအနေထားမှာတချို့ကတွေကသူတို့ကပြောတာပြောတာအတန်ကောင်းလွှင့်ပြီးတော့ပြောတယ်နောက်တစ်ခုကအချိန်နေတည်းမှာဒီလိုပြောသွားမှာပဲတင့်မယ်ဆိုပြီးပြောသွားတာမျိုးတွေရှိတယ်ဆိုပြီးတော့မြင်ကြတာရှိတယ်ရှိတော့အဲ့လိုသဘောမျိုးများဖြစ်ခဲ့ရင်ခုနကတော့ဟိုဆရာတို့ပြောကြတာကဒါကိုစင်မြတရားနေနဲ့အသုံးပြုမယ်ပုံမှန်လင်းလင်းရေရေပုံပုံပြပြသသားတိုင်းရင်းသားတွေအရေးအတွက်ပြောမယ်တိုးတော့မလွဲတာမဆောင်တာလို့ဒီလောက်ပဲပြောတာမျိုးဖြစ်ခဲ့သည်ရှိတော့ဆရာဒေးဗစ်ဟော်လိုနေနဲ့ဘလို့ဖြူစားလဲအဲ့သဘောထားပေါ်မှာအဲ့အနေထားပေါ်မှာ
အဲ့ဒီကတော့ကျွန်တော်စောစောဥမာဥစကုတ်တင်ရင်ပြောသွားတဲ့အနေထားပေါ့လေနဲ့ဆက်ဆက်နေပါတယ်ဘာဖြစ်ဆိုတော့တဖက်ကပြောမယ်ဆိုရင်ညဓာတ်ကိုကြောက်နေရတဲ့သဘောမျိုးဖြစ်ကောင်းဖြစ်နိုင်တယ်။နောက်ပြီးတော့ဝိုင်းပြီးချုပ်ထားပြီးဆိုတဲ့သဘောမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်။ဒီဟာတွေကလည်းတဖက်ကစီရီယအသာစီးကိုယူတဲ့သဘောမျိုးကိုကျွန်တော်တို့ပြောလို့ရတာ哦။ဒါပေမဲ့ကျွန်တော်ထင်တာကတော့အမျိုးသားညီလာခံကအခုလောဆယ်ဟိုဆိုနိုင်ငံရေးစီမံတစ်ခုအနေနဲ့နော်နိုင်ငံရေးတိုက်ပွဲဝင်တဲ့အနေအထားတစ်ခုပဲ။ဆိုတော့သွားနေတဲ့လမ်းကြောင်းကသဘောကဒီလက်နက်ကင်ဖွဲ့တွေကစီရီနဲ့အရင်တုန်းကတဘောသွားခဲ့တာတွေရှိခဲ့တယ်ဆိုတော့ဒီဟာဒီကိုပြန်လဲကျင့်သုံးမယ်မကျင့်သုံးဘူးဆိုတာကတော့သူတို့ရဲ့တဖွဲ့ချင်းရဲ့အနေအထားပေါ်မှာမူတည်လိမ့်မယ်ဘာဖြစ်လို့ဆိုတော့တချို့အဖွဲ့တွေကတော့ပြင်ဆင်မှုရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့ပြောလို့ရတယ်ဘာလို့ဆိုတော့ဒီကိစ္စမှာလည်းဒီအခြေခံဥပဒေမှာပြန်လဲပြုပြင်မယ်ဆိုတဲ့အပိုင်းမှာဒီလက်နက်ကင်ကိစ္စတွေကိုအများကြီးစဉ်းစားစရာတော့ရှိလာလိမ့်မယ်လို့ထင်တယ်ဘာဖြစ်လို့ဒီလက်နက်ကင်ကိစ္စကအပြည့်ရထားတဲ့အချိန်မှာကိုလင်းနဲ့ကိုကိုကင်ထားကြတာ哦အကယ်၍ဒီညီလာခံကပြီးလို့နောက်ပြီးတော့အခြေခံဥပဒေတစ်ခုထွက်လာခဲ့လို့ရှိခဲ့လို့ရှိရင်သူတို့အနေနဲ့အသွင်ပြောင်းတဲ့အနေထားကိုသွားရလိမ့်မယ်ဆိုတော့အသွင်ပြောင်းတဲ့အပိုင်းမှာဒီလက်နဲ့ကိုအားရမလားဒါမှမဟုတ်လည်းတပ်ဖွဲ့ကိုအသွင်ပြောင်းမလားပြီးတော့နိုင်ငံရေးပါတီဖြစ်သွားမလားဆိုတဲ့ဟာလေးတွေကဒီအခြေခံဥပဒေရေးဆွဲမှာပို့ပြီးတော့ပြည်ပြင်ဖြစ်လာလိမ့်မယ်ထင်တယ်ဆိုတော့စောစောကပြောသလိုပေါ့စီရီယာအသာစီးလိုက်ယူထားတဲ့နေရာရှိကောင်းရှိမယ်ဆိုပေမဲ့တချို့ပြင်ဆင်မှုရှိထားတဲ့အဖွဲ့အစည်းတွေအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီဟာကိုသိပြီးတော့စိုးရင်ဆရာမရှိဘူးလို့အောက်မိတယ်ဒါကတော့ကျွန်တော်တယောက်ရဲ့အမြင်ကိုပြောတာတချို့တပ်ဖွဲ့တွေအနေနဲ့ကတော့ ဟိုစအဖွဲ့စည်းနေနေပေါ့လေကျွန်တော်ပြောနေတာတချို့ဘက်မှာကြတော့မိမိရဲ့အင်အားကိုတခါလေမဖော်ပြခြင်းတော့ရှော့ပြီးပြောတာလည်းရှိကောင်းရှိနေတယ်ဘာလို့တော့ဒီဟာကရှင်ပြောနီးပရိရဲ့အမျိုးမျိုးရှိတဲ့အပေါ်မှာရှော့ပြီးပြောတယ်ဒါမှမဟုတ်ရှော့ပြီးလိုက်လျောလာခဲ့တယ်ဆိုတဲ့ဟာကသူရှော့နိုင်တဲ့အတိုင်းတာတခုတော့သူသတ်မှတ်ထားလိမ့်မယ်ဒီသတ်မှတ်ချက်တဲ့ကြော်လုံပြီးတော့သူမလျှော့နိုင်
င်တနိုင်ငံလုံးကိစ္စတွေလည်းပါတာပေါ့လေအခုချိန်မှာကတော့ဆရာတို့ကတိုင်းရင်းသားကိစ္စတွေနဲ့အမေရိကန်နိုင်ငံကိုရောက်လာတဲ့အချိန်ဆိုတော့ကျွန်တော်တို့ကအမျိုးသားညီလာခံအပိုင်းဆိုတာမှာတော့မှအကုန်လုံးကိုခြုံပြီးပြောရတယ်ပြောမယ်ဆိုအများကြီးရှိမှာပေါ့လေဆိုတော့တိုင်းရင်းသားကိစ္စကိုအဓိကဇောင်းပေးပြီးကျွန်တော်တို့ပြောသွားကြတာပေါ့လေဆိုတော့ဆရာတို့တခြားများပြောချင်တာများရှိသေးလားအမျိုးသားညီလာခံပြန်ကျင်းပမယ်ကိစ္စ
အခုနောက်ကိုဝင်းနိုင်ဦးကပြောထားတဲ့စကလုံးပေါ့နော်ဒီမိုကရေစီအင်အားစုဖက်ကတချို့စိုးရိမ်တာပေါ့ဒီပြစ်ခတ်ရဆဲတဲ့တိုင်းရင်းသားအဖွဲ့လေးရှော့ပေးတော့မလားဆိုတဲ့နေရာမှာကျွန်တော်အဲ့ဒီဟာပြောချင်တာပါလဲဆိုရင်ပြစ်ခတ်ရဆဲတဲ့အဖွဲ့ရောမပြစ်ခတ်ရဆဲတဲ့အဖွဲ့ရောဒီတိုင်းရင်းသားလက်နက်ကင်အဖွဲ့လေးကသူတို့ရဲ့လူမျိုးရေးအတွက်တိုက်နေတာဖြစ်ပါတယ်ဆိုတော့ဘယ်လိုမှရှော့မှာမဟုတ်ဘူးပြောချင်တာသူလူမျိုးအတွက်အကျိုးမရှိရင်သူကလုံမယ်ဆိုတာတော့မဖြစ်နိုင်ဘူးဆိုတာကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာလျံမိုးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးအကြီးကိုဆောင်ရွက်တဲ့နေရာမှာသောတာရှင်အားလုံးရောပြည်သူလူထုတရားလုံးကိုရောကျွန်တော်တို့နားလည်စေချင်တာကျွန်တော်တို့တိုင်းရင်းသားအကြီးကိုပဲကွက်ပြီးတော့လောက်တာမဟုတ်ပါဘူးပြည်ထောင်စုတစ်ခွန်းလုံးအတွက်ဒီပြည်ထောင်စုကြီးခိုင်မာဖို့ဒီပြည်ထောင်စုကြီးငင်းချမ်းဖို့ဒီပြည်ထောင်စုကြီးလွတ်လပ်သားရဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းပြီးတော့လောက်တာဖြစ်ပါတယ်ဒီရွေးချက်ပေါ်မှာကျွန်တော်တို့ဝိုင်းလုပ်တဲ့နေရာမှာလုတ်ပုံလုံးကြီးတွေကြွေးပြောက်ကောင်းကြွေးပြားမယ်။ဒါပေမဲ့ကျွန်တော်တို့ရည်ရွယ်ချက်အားလုံးတော့တူနေတယ်လို့ကျွန်တော်ထင်ပါတယ်။ချိန်လုံးအမျိုးသားရေးအတွက်ကျွန်တော်တို့တိုင်းရင်းသားလူမျိုးအတွက်တန်းတူရေးအတွက်ဒီမိုကရေစီအတွက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်တိုက်ပွဲဝင်နေတဲ့ရေးပေါ်တွေအနေနဲ့မိမိတို့လူမျိုးမိမိတို့တော်လှန်ရေးကိုသူတို့သိစားဖို့မှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆရာဒေးဗစ်တော်ပြောပါအောင်ခင်ဗျာ။
ကျွန်တော်အမြင်ကတော့အခုလက်ရှိဒီအမျိုးသားညီလာခံကနောက်ဆုံးအခြေအနေလဲရောက်နေပြီပေါ့ဒီညီလာခံကြီးလည်းပြီးတော့မယ်နောက်ဆိုရင်ပြောရမယ်အခွင့်အရေးကမရှိတော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဒီနောက်ဆုံးညီလာခံဖြစ်တဲ့ကြောင်ပြောသင့်ပြောထိုက်မှတ်တမ်းတင်ထိုက်တဲ့တင်ပြချက်တွေကိုဘယ်အဖွဲ့စည်းရမဆိုပေါ့ဒီညီလာခံမှာတက်တဲ့လူတွေကအဲသူတို့သမိုင်းကိုသူတို့ရေးမှဖြစ်တဲ့အတွက်ကြောင်သူတို့ရည်သွားတဲ့သမိုင်းကလည်းနောင်လနောက်သားတွေနမူနာယူဖို့တင့်တဲ့ဒီတင်ပြချက်တွေဖြစ်ဖို့အတွက်ကျွန်တော်တိုက်တွန်းခြင်းနဲ
့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီပေါ်လေးနှစ်ပေါင်းများစွာ14နှစ်လောက်ကျင်းပလာတဲ့အမျိုးသားညီလာခံနောက်ဆုံးအကြိမ်ညီလာခံအဖြစ်ကျင်းပတော့မယ်ဆိုတဲ့ကိစ္စကိုအကြောင်းပြုပြီးတော့ဆွေးနွေးကြတာပေါ့လေအဓိကအားဖြင့်တော့တိုင်းရင်းသားပိုင်းတိုင်းရင်းသားရှူတောင်းကနေပြီးတော့အဓိကထားပြီးတော့ဆွေးနွေးတာပေါ့နော်အခုဆွေးနွေးချက်တွေလည်းတော်တော်ပြည့်စုံပါတယ်ပြည့်စုံတော့ကျွန်တော်တို့ဒီတနင်္ဂနွေစကဝိုင်းအစီအစဉ်ကိုအခုရန်နာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ RFA Studio ရဲ့အထီးရောက်လာပြီးတော့ဆွေးနွေးပြောကြားကြတဲ့တိုင်းရင်းသားလူမျိုးများကောင်စီကအတူတူအတွင်းမူဆရာစလိုင်းလျံမုံတွဲဖက်အတွင်းမူဖြစ်တဲ့ဆရာဒေးဗစ်တော်ကပြည်တော်စုမြန်မာနိုင်ငံမြို့သားကောင်စီ NCUB မှာလည်းနိုင်ငံသားရေးတာဝန်ယူတဲ့လူနောက်ဒီဥရောပမြန်မာယုံကဥဟန်ညောင်ရွှေအားလုံးကိုကျွန်တော်တို့ RFA ကနေပြီးတော့အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ